နိုင်ငံအပေါ်မှာစေနာထားတဲ့ပြည်သူတိုင်းအားစာနေတွေဖြစ်နိုင်တယ်လို့တိုင်းပြည်အမှန်တကယ်ပြောင်းလဲမှတိုးတက်မှာမှုစစ်မှန်တဲ့အပြောင်းလဲကိုလှုပ်ဆောင်ကြဖို့အာဇာနည်ကောင်းဆောင်ကြီးပိုချုပ်အောင်ဆန်းရဲ့သမီးဖြစ်သူဒေါ်အောင်ဆန်းစုကြည်ကအာဇာနည်နေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ်ဒီကနေ့ကြားရောက်ပြီးဖြစ်တဲ့68နှစ်မြောက်အာဇာနည်နေ့အခမ်းအနားကျင်းပရာအာဇာနည်ကူပိတ်မှန်ကိုနိုင်ငံတော်အဆင့်ဒုတိယသမ္မတတင့်နဲ့တွတ်တော်အကြီးအကဲတွေကကိုယ်တိုင်လာရောက်ကာဝရပြုတာဟာနိုင်ငံမှာဒီမိုကရေစီစနစ်ရောင်ချီတန်းလာတာကိုပြသရာရောက်တယ်လို့တိုင်းရင်းသားကောင်းဆောင်တွေကသုံးသပ်ပါတယ်ဆက်သွယ်စုံစမ်းထားတဲ့မဆုမုံကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်2015ခုနှစ်ဇူလိုင်လ19ရက်နေ့ဒီကနေ့တနင်္ဂနွေနေ့မှာကြာရောက်တဲ့68နှစ်မြောက်အာဇာနည်နေ့ကိုမြန်မာနိုင်ငံတဝန်းကပြည်သူတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကအာဇာနည်နေ့အောက်မေ့ပွဲအခမ်းအနားတွေနဲ့ဂုဏ်ပြုကျင်းပခဲ့ကြပါတယ်နိုင်ငံပေါ်မှာစေတနာထားတဲ့သူအလုံးညီညွတ်တဲ့ပြည်ထောင်စုမြန်မာနိုင်ငံထူထောင်နိုင်ရေးကြိုးပမ်းလိုသူတိုင်းဟာအာဇာနည်တွေဖြစ်တယ်လို့အာဇာနည်ခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်သူဒေါ်အောင်ဆန်းစုကြည်ကဒီကနေ့သူမရဲ့ NLD ပါတီရဲ့ဌာနချုပ်မှကျင်းပတဲ့အာဇာနည်နေ့အခမ်းအနားမှာပြောဆိုလိုက်ပါတယ
်။ဒီနိုင်ငံပေါ်မှာစေတနာရှိတဲ့ပုဂ္ဂိုလ်အလုံးဟာအာဇာနည်ဖြစ်နိုင်တဲ့စိတ်ဓာတ်ရှိပါတယ်။အာဇာနည်ဖြစ်ခြင်းဆိုတာအသက်ကိုစစ်တာကိုပြောလို့ရမဟုတ်ပါဘူး။အာဇာနည်စိတ်ဓာတ်ကိုမှတ်တည်ဝေးပြောင်းပြောဆိုတာဖြစ်ပါတယ်။အာဇာနည်ဆိုတာအာဇာနည်ကိုဦးရှိတဲ့ရှိတဲ့စိတ်ဓာတ်နဲ့အဖြစ်ကြီးကရှိတဲ့သူကိုပါပါအာဇာနည်ကိုလည်းသတ်ပါတယ်။ဒါမျိုးတွေပါရနိုင်ကြပါစေ။အာဇာနည်အများကြီးရှိနေတယ်။နာလန်တောင်ဆိုင်နာလန်တောင်သောအာဇာနည်တွေကမှဖြစ်တယ်။
အာဇာနည်နေ့အခမ်းအနားကျင်းပရာအာဇာနည်ကူပိတ်မှန်ကိုတမရဦးသိန်းစင်ရဲ့ကိုစားဒုတိယတမရ1ဒေါက်တာဆိုင်းမောက်ခန့်ပြည်သူ့လွှတ်တော်ဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုလွှတ်တော်နာယကလည်းဖြစ်တဲ့သူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ပြည်ထောင်စုတရားသူကြီးချုပ်ဦးထွန်းထွန်းဦးတို့ကလာရောက်ဂါရဝပြုလွမ်းသူပန်းခွေချအလေးပြုခဲ့ကြပါတယ်။အခုလိုမျိုးနိုင်ငံတော်အကြီးအကဲတွေဘက်ကလာရောက်ဂါရဝပြုခဲ့တဲ့အပေါ်ဖက်ဒရယ်ပြည်ထောင်စုပါတီရဲ့ဥက္ကဋ္ဌဦးစောတန်းမြင့်ကဒီမိုကရေစီရောင်ကြီးတန်းလာတဲ့သဘောကိုပြရာရောက်တယ်လို့ဆိုပါတယ်
။နိုင်ငံအတွက်ဒီလွတ်လပ်ရေးအတွက်ဦးဆောင်ခဲ့တဲ့အာဇာနည်ကောင်းဆောင်ကြီးများကိုဒါသမရကူစားတော့နော်။အဲဒုသမရကူတိုင်းဆက်ရောက်တယ်ဆိုတော့ဒါဘာပဲဖြစ်နိုင်ငံကောင်းဆောင်တွေကိုအများကြီးပြန်ပြီးတော့ဟိုအလေးထားလာ။အရင်တော့ဆိုရင်နဝတခေတ်ကဆိုရင်အတော်တန်ကြီးကိုမြှင့်လျော့သွားတယ်လေ။ဒီအချိန်မှာတော့ဘာပဲဖြစ်လွတ်လပ်ရေးအတွက်ဦးဆောင်ခဲ့တဲ့ကောင်းဆောင်ခဲ့တဲ့အာဇာနည်ကောင်းဆောင်တွေကိုအများကြီးအသိအမှတ်ပြုလာပြီးဆိုတာအဲဒီမိုကရေစီအပြောင်းအလဲကိုစတင်ပြီးတော့လက်ခံလာပြီဆိုတော့အနေအထားမျိုးကိုကျွန်တော်တို့တွေ့မြင်နေရတယ်။အရင်ကဆိုရင်တာမန်ဆက်မဲ့တက်ကြတယ်လေ။ဟိုအရင်တော့ဆိုရင်ဒါရန်ကုန်တိုင်းရတော်မှာဝန်ကြီးချုပ်တော်မှတက်ရောက်ဘူးလေ။မြို့တော်ဝန်ဆင်းလောင်းနဲ့ပြီးသွားတယ်လေ။အဲအခုတော့အပြောင်းအလဲကာလမှာသူတို့လည်းဟိုတော်တော်လေးပြုပြင်ပြောင်းလဲစပြုလာပြီဆိုတော့အနေအထားလေးကိုကျွန်တော်တို့ဒါအတိုင်းအတာသူ့ပြင်နဲ့ပြောလို့ရမှာပေါ့။ဆိုတော့အရင်တော့ဆိုရင်ဒီမိုကရေစီစနစ်ကအင်မတန်ကူပြောင်းကာလမှာဖြစ်တယ်ပေါ့နော်။တနည်းပြီးတနည်းကိုဒီမိုကရေစီရဲ့အပြစ်သားတွေလေးတွေနည်းနည်းနည်းနည်းပို့ပြီးတော့တိုးလာတယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်သုံးသပ်ရမှာဖြစ်ပါလိမ့်ကြ
။ဒီမိုကရေစီစနစ်ရဲ့အပြောင်းအလဲတစ်ခုကိုရှေ့ရှုနေပြီလို့တိုင်းရင်းသားခေါင်းဆောင်တွေဘက်ကသုံးသပ်နေပေမဲ့မြန်မာနိုင်ငံမှာအမှန်တကယ်ပြောင်းလဲမှတိုးတက်နိုင်မယ်လို့ဒေါအောင်ဆန်းစုကြည်ကသူမရဲ့အာဇာနည်နဲ့မိကွန်းနဲ့ထည့်သွင်းပြောဆိုပါတယ်။ကျွန်
တော်တို့ရဲ့ဆောင်ဖို့ကတော့ပြောင်းလဲနေကြပြီဆိုတော့လူတိုင်းကလည်းသဘောတူနေမယ်လို့ပြောလို့ရှိပါတယ်။ပြောင်းလဲမှာတကယ်အမှန်တကယ်ပြောင်းလဲမှာဒီနိုင်ငံမှာတိုးတက်နိုင်မှာပါ။ပြောင်းလဲခြင်းနဲ့နေရာမှာပြောင်းလဲရမယ်။ရမ်းရမ်းဆောင်ဆောင်ဆောင်ဆောင်တာကပြောင်းလဲရမယ်။
ဒီကနေ့ကြာရောက်တဲ့68နှစ်မြောက်အာဇာနည်နေ့မှာအာဇာနည်ဗိမာန်အာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့ရန်ကုန်မြို့ကအတွင်းဝင်ယုံဗိုလ်ချုပ်အောင်ဆန်းနေအိမ်ပြတိုက်ဗိုလ်ချုပ်အောင်ဆန်းကျေးရွာရှိရာဗိုလ်ချုပ်ပန်းချန်းစားတဲ့အာဇာနည်နေ့အထိမ်းအမှတ်အထင်ကြီးနေရာတွေမှာပြည်သူအများကလာရောက်ဂါရဝပြုကြသလိုအာဇာနည်ခေါင်းဆောင်ကြီးရေကြာဆုံးခဲ့တဲ့အချိန်မနက်10:38မိနစ်မှာလေရန်ကုန်တမြို့လုံးအော်အော်ဆွဲအလေးပြုသလိုကားတွေကလည်းဟွန်းနေတီးပြီးတော့ဝမ်းထဲကြောင်ပြတ်သားခဲ့ကြပါတယ်လို့ရန်ကုန်မြို့ခံကိုစိုးမိုးမြင့်ကပြောပါတယ
်ကျွန်တော်တို့အာဇာနည်တွေအတွက်ရည်စူးပြီးဆွန်းပြတ်တဲ့အများဝယ်တဲ့အရင်တော့မနက်တော့ကျွန်တော်တို့တော်တော်များများလောက်ကြရမြို့နယ်တိုင်းမှာအာဇာနည်ကောင်းမှာအာဇာနည်ဒီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရန်သူပန်းခွေတက်ချရတဲ့အဖွဲ့တွေကလည်းတက်တက်သွားချကြတယ်ကျွန်တော်10နိုင်30ခွန်မှာကျတော့ရန်ကုန်တမြို့လုံးကြီးပါပါပဲအားလုံးကစံချက်ဆက်နဲ့အော်ဆွဲတယ်ပေါ့နော်အော်ဆွဲတယ်အော်ဆွဲတဲ့အခါမှာဒီပြည်သူတွေရပါအားလုံးလာပြီးတော့ဝိုင်းပြီးတော့အလေးပြုတဲ့အနေအထားတွေလည်းရှိတယ်ပြီးတော့ကောင်းဟွန်းတန်တွေပေးပြီးတော့ပတ်စကားတွေကလည်းဝိုင်းပြီးတော့ခွန်တန်တွေနဲ့ပေါ့နော်ကျွန်တော်တို့ဝိုင်းပြီးတော့အာဇာနည်တွေလေးပြုတဲ့အနေအထားတွေရှိပါတယ်ခင်ဗျာတော်တော်ဆီကားပါတယ်ကျွန်တော်ဒီနေ့လေ
ဒီကနေ့အာဇာနည်နေ့မှာကြာဆုံးနေ ပြီးတော့အာဇာနည်ခေါင်းဆောင်ကြီးတွေကိုအာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေဖြစ်တဲ့ဗိုလ်ချုပ်ဆန်းရဲ့တာကြီးဦးအောင်ဆန်းဦးတမိပြည်သူတော်ဆန်းစုကြီးနဲ့အတူကျန်ခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေအစိုးရအဖွဲ့အစည်းအသီးသီးနိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူတက်ကြွလှုပ်ရှားသူတွေနိုင်ငံရေးပါတီတွေနဲ့အများပြည်သူတွေအာဇာနည်ဘိမှန်ကိုလာရောက်ပြီးတော့ကာရဝပြုခ